Donald Trump အစိုးရသက်မှာနိုင်ငံခြားရေးဝန်ကြီးဖြစ်ခန့်အပ်နိုင်ပွဲရှိတယ်လို့တစ်ပြဲနေသူတွေစီးရင်မှာနယူးယောက်မြို့ရဟောင်း Rudy Giuliani ပါဝင်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံခြားရေးမူဝါဒဆိုင်ရာ policy တွေကို Giuliani ကထုတ်ဖော်ပြောဆိုလာနေပါတယ်အပြည့်စုံကိုတော့ကုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
Donald Trump အနေနဲ့သမရအဖြစ်ကျန်းသစ်စာကျင်းဆိုဖို့ရည်နီးလာတာနဲ့အမျှအစိုးရအဖွဲ့အတွင်းဘသူတွေပါမလဲဆိုတဲ့အပေါ်အများစုကစိတ်ဝင်တစားနဲ့စောင့်ကြည့်နေကြတာဖြစ်ပါတယ်သမရရုပ်ောက်ပွဲမတိုင်ခင်မဲဆွယ်စည်းရုံးမှုကာလတွေအတွင်းသူ့အပေါ်တစ္ဆာရှိသူလူယုံတွေကိုသူကောင်းမြောက်တဲ့အနေနဲ့ဒေါ်နယ်ထရမ့်ကအစိုးရအဖွဲ့အရာဓာတ်တွေအတွက်ရွေးချယ်နေတယ်ဆိုတာသိတာထင်ရှားကြောင်းသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြပါတယ်သမရဂျော့ဂျ်ဒဗလျူဘုရှ်လက်ထက်အတွင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတအကြီးဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဂျွန်ဘိုလ်တန်အောက်လွှတ်တော်ဥက္ကဋ္ဌဟောင်းနူဂင်ဂရစ်အထက်လွှတ်တော်အမဘော့ဘ်ကွာကာရိုနဲ့အတူနိုင်ငံခြားရေးဝန်ကြီးဖြစ်လာနိုင်ခြေရှိတယ်လို့တစ်ပေးခံနေရတဲ့ရူဒီဂျူလီယာနီကိုနိုင်ငံခြားရေးဝန်ကြီးဘသူဖြစ်လာနိုင်ခြေရှိတယ်လို့ The Wall Street Journal ကအက်ဒီတာချုပ်ဂယ်ရီဘေးကာကနိုဝင်ဘာလ14ရက်နေ့ကမေးတဲ့အခါမှာဂျူလီယာနီကအခုလိုဖြေကြားခဲ့ပါတယ
် John would be a very good choice.
John Bolton ဟာအင်မတန်တင့်တော်တဲ့သူတူဖြစ်ပါတယ
်။တခြားတင့်တော်တဲ့သူတယောက်ယောက်များရှိပါသေးသလား?
Maybe me, I don't know.
ကျွန်တော်လည်းဖြစ်နိုင်တာပေါ့မသိပါဘူးဗျာ
ရုပ်ောက်ပွဲမဲဆွယ်စည်းရုံးရေးကာလတွေအတွင်းဒေါ်နယ်ထရမ့်ကအကြီးအကျယ်ဝေဖန်ပြောဆိုခဲ့တဲ့အီရန်နျူကလ িয়ার အရေးသဘောတူညီချက်နဲ့ပတ်သက်လို့မေးတာမှာတော့သမ္မတဘာရက်အိုဘားမားအနေနဲ့လွတ်တော်မှာမဲခွဲဆုံးဖြတ်ပြီးတရားဝင်စာချုပ်အဖြစ်အတည်ပြုချက်ရယူခဲ့ခြင်းမရှိတဲ့အတွက်အဲ့ဒီသဘောတူညီချက်ကိုသမ္မတသစ်အနေနဲ့အထိမှပြုစရာမလိုဘူးလို့ဂျူလီယာနီကပြန်လည်ဖြေကြားခဲ့ပါတယ်ထရမ့်အစိုးရအတွေ့အာဏာလွှဲပြောင်းရေးအဖွဲ့မှဒုတိယတာဝန်အရှိဆုံးရာထူးယူထားတဲ့ဂျူလီယာနီဟာသူ့မြို့တော်ဝန်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ရှစ်နှစ်တာကာလအတွင်းနယူးယောက်မြို့အတွင်းပြုပြင်ပြောင်းလဲမှုတွေအများအပြားလုပ်နိုင်ခဲ့တယ်လို့နယူးယောက်မြို့ကမြန်မာနယ်ပွားတူဖြစ်သူကိုမိုးချန်းကပြောပါတယ်
။အဲမြို့တော်ဝန်ပေါ့နော်လုတ်ခဲ့တော့မှလည်းအတိုက်ခံတွေအများကြီးရှိခဲ့တယ်။အဲ့ဒီထဲမှာမှသူတော်တော်လေးကိုနှိမ်နှင်းခဲ့တဲ့အပိုင်းတွေရှိတယ်။ဘာတွေနှိမ်နှင်းခဲ့သလဲဆိုဥပမာအားဖြင့်မာဖီးယားကျွန်တော်ရင်တော့မှဆိုရင်ကဒီဂိုင်းတွေပေါ့ဗျာ။တကယ်အီတလီယန်ဂိုင်းတို့ဟာလာတရုတ်ဂိုင်းတို့စသဖြင့်အကျဉ်းလို့ဂိုင်းတွေဂိုင်းတွေရှိခဲ့တယ်အပြန်နဲ့ပြစ်ချက်ခတ်ချက်တိုက်ကြတဲ့အချိန်မှာအဲ့ဒါကိုသူကိုယ်နဲ့ပင်လျင်အီတလီယန်လူမျိုးဖြစ်တဲ့အပြင်ကိုအဲ့ဒီအီတလီယန်ဂိုင်းတွေကိုနှိမ်နေတယ်မှာသူထိတ်ဆုံးကနှိမ်နေတယ်ဆိုတော့ထုံနီးလကောက်မယ်တခြားမကောင်းတဲ့ဟာတွေလှုပ်ရှားနေတဲ့စေးရောက်နာတို့တို့ပြည်တန်စာလုပ်ငန်းတွေလုပ်တာတွေရှိတယ်ခိုးကြောက်ခိုးဝဲနဲ့လုပ်ကြတာပေါ့ဒီ license မရှိဘဲနဲ့ဆိုတော့အဲ့ဒါမျိုးတွေမှာလည်းသူတော်တော်လေးကိုနှိမ်နေခဲ့တယ
်နယူးယောက်မြို့မှာရှိတဲ့ World Trade Center မျိုးစင်ကြီးတစ်ခုကိုအခေရာအကြံဖက်အဖွဲ့က2001ခုနှစ်စက်တင်ဘာလ17ရက်နေ့မှာတိုက်ခိုက်စင်မှာဂျူလီယာနီဟာမြို့တော်ဝန်အဖြစ်တာဝန်ထမ်းဆောင်နေတဲ့အချိန်ဖြစ်ပြီးအဲ့ဒီအချိန်ကမြို့တော်ဝန်တယောက်အနေနဲ့သူ့ရဲ့ဦးဆောင်လမ်းပြမှုတွေအပေါ်အမေရိကန်တနိုင်ငံလုံးကလေးစားခဲ့ရကတန်းပြည့်ရဲ့နိုင်ငံရေးဇက်ခုံပေါ်ကိုရောက်ရှိလာသူဖြစ်ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းနယူးယောက်မြို့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုပြင်းပြောက်အောင်မြင်အောင်လုပ်နိုင်ခဲ့ခြင်းမရှိတဲ့အတွက်မြို့ကန်တွေကသူ့ကိုအခုအချိန်ထိမကြိုက်ကြတော့ဘူးလို့တခြားနယူးယောက်မြို့ကန်မြန်မာနယ်ပွားတဦးဖြစ်တဲ့ကိုနေတီမြင့်ကပြောပါတယ်
အမေရီရောအဖြူရောကျွန်တော်အေရှန်နေရောပေါ့လေအများစုကကျွန်တော်နဲ့ပတ်သက်သူအများစုကနယူးယောက်မှာနေထိုင်သူတွေကတော့သူ့ရောတိတ်မကြိုက်ကြဘူးခင်ဗျနိုင်လေးဖြစ်ကစားဆိုတော့ဟိုကတောင်းကနေဖြစ်နေတဲ့ကာလလေးပေါ့လေအဲ့ကာလမှာတော့သူ့ရဲ့လုံဆောင်ချက်တွေကတော့ပေါ့လေနည်းနည်းလေးပြန်လေးပြုစုပြုထောင်ရတဲ့သူနည်းနည်းလုံနိုင်တယ်နောက်ပိုင်းပြမှာတော့သူကနိုင်လေးပြမှာဖြစ်ပြန်ဟိုဖြစ်ပေါ်ခဲ့ပြီးဥစ္စာတွေမှာအခုနောက်ပါသူတို့ဘယ်လိုကူညီရမလဲပံပိုးရမလဲဘယ်လိုလုံဆောင်ရမလဲဥစ္စာတွေမှာသူဆက်လက်ပြီးတော့အဲ့လုံးလုံးငန်းစင်တွေကိုဆက်လက်မလုံးနိုင်တာတွေ့ရတယ်အဲ့တွေ့သူ့ရောနောက်ပိုင်းမှာရောသူ့ရောအဲ့တိတ်မကြိုက်တဲ့ဥစ္စာအခုတက်တည်ပဲဖြစ်သွားတာပေါ့လေ
ရူဒီဂျူလီယာနီအနေနဲ့နိုင်ငံသားရေးဝန်ကြီးအဖြစ်ရွေးချယ်ခံရနိုင်တယ်ဆိုတဲ့ပြောဆိုမှုတွေထက်နေတဲ့တစ်ချိန်တည်းမှာပဲလက်ရှိသူလှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းတွေကြောင့်သူ့ကိုနိုင်ငံသားရေးဝန်ကြီးအဖြစ်ခံထားရမှာအဟံအတားတွေဖြစ်စေနိုင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ဒေါ်နယ်ထရမ့်အစိုးရအဖွဲ့အတွင်းပါဝင်မဲ့ဝန်ကြီးအမည်စင်းတွေနဲ့တခြားအရေးပါတဲ့ယာရုတွေအတွက်ဘသူတွေကိုခန့်အပ်မယ်ဆိုတာတွေကတော့လာမယ့်ရက်ပိုင်းအတွင်းမှာသိရှိနိုင်ကြတော့မှာဖြစ်ပါတယ်ခင်ဗျာ